အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တစ်ဦးဖြစ်တဲ့ဦးနိုင်ငံလင်းကိုမနေ့ကရန်ကုန်တိုင်းတာဂေတာမြို့နယ်မှာလူအုပ်နဲ့ဝိုင်းတိုက်ခိုက်ပြီးဓာတ်နဲ့ခုတ်လို့တန်ရာပြင်းပြင်းထန်ထန်နဲ့ဆေးရုံတင်ထားရပါတယ်။အဲဒီတိုက်ခတ်တဲ့လူရဲ့အိမ်ရှိမှာ NLD ပါတီဝင်တွေအနေနဲ့သူ့အိမ်မှာမဲလာမဆွဲဖို့မဲလာဆွဲရင်လည်းဓာတ်နဲ့ခုတ်မယ်ဆိုတဲ့အကြောင်းရေးသားတဲ့စာကိုကတ်ထားတဲ့ဟာကိုလည်းဓာတ်ပုံတွေနဲ့တွေ့ရပါတယ်။ဒါကြောင့်ဒီလိုစာရေးသားတဲ့ကိစ္စတွေခုလိုတိုက်ခိုက်တဲ့ကိစ္စတွေဟာဥပဒေချိုးဖောက်မှုဘယ်လိုမြောက်နေလဲလို့ရှင်းနေဒေါခင်ရဲမြင့်သေးကိုမေးကြည့်ပါတယ်
။အဲ့ဒီလူကအဲ့လိုစာရေးထားတယ်ဆိုလို့ရှိရင်ဥပဒေရတော့ဒါချက်ချောက်စာပေါ့။ကာယကဝစီကမနောကနဲ့ဆိုတော့ကာယကမြောက်စာနဲ့ရေးထားတယ်ဆိုရင်ဒါချက်ချောက်မှုမြောက်တယ်လေ။ဒါမျိုးဟိုမှာရက်ကွက်မှာရှိတဲ့အုပ်ချုပ်ရေးဘက်ကလစ်လူရှုထားတယ်ဆိုတော့ဖြစ်အောင်လို့ဆိုပြီးတော့ဖန်တီးနေတဲ့ဟာမျိုးပေါ့နော်။ဝေခုံးလိုက်တဲ့ခါမှာလေ तू ကအပြင်းထန်ရတယ်ဆိုရင်326ဒါ try hard ပဲလေ။အမကတော့ပြောမမြအောင်ဥပဒေမှာနော်၃လနဲ့နဲ့ရဆို325ပြည်မှုဆိုင်ဥပဒေတွေရပေါ့နော်ဒါပေမဲ့အဲ့လိုသူတို့စီးယုံနေတဲ့အချိန်မှာဝင်ပြီးတော့ဆိုရှင်ရဲရေးပိုင်မှုမှာနေလာတဲ့ဟာကိုတိုက်နိုင်လို့သူတို့ကော်မရှင်မှာလည်းစီးမင်းစီးကားနေပြည်နေဒီလိုစာတီလင်းကတ်ထားရဆိုတာထိမ့်ချောက်တဲ့ဟာပဲနော်ဒါနောက်ပြီးတော့ NLD ကိုအကြီးညိုပြအောင်လုပ်တဲ့ဟာပဲနော်အဲ့ဒီဘက်ကတော့ထိမ့်ချောက်တဲ့စာတရားဝင်အဲ့လိုကတ်ထားပိုင်ခွင့်မရှိဘူးဥပဒေရ
ဒါကတော့လယ်သမားအလုပ်သမားရေးတွေဆောင်ရွက်ပေးနေတဲ့ရှင့်နေဒေါခင်ရဲမြင့်ထေပြောပြသွားတာပါလွတ်တော်ကိုယ်စားလှယ်တဦးကိုအခုလိုပြောင်ပြောင်တင်းတင်းတိုက်ခိုက်တဲ့အပေါ်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တဦးအနေနဲ့ပြစ်တင်ရှုံချသလိုဒီလိုရန်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အစိုးရမှလုံးဝတောင်းဆိုရှိတယ်လို့ရခိုင်မျိုးသားပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဘရှင်ကပြောပါတယ
်ဟိုဒီန်လေးတို့ဆိုတာလေလူငယ်တွေဒီမဲ့သူတို့တွေကလွတ်တော်ထဲမှာသင်တာမြင်တာကျက်အနေဒီကပုံကိုဒီရွယ်လူငယ်ကြီးလည်းဖြစ်တယ်ပြောတာဆိုတာကြီးလည်းကောင်းကြပါရဲ့ဒီလူကြီးပြောတာဆိုတာခက်ခက်တန်တာမရှိတော့ဘူးဒီလူကြီးတော်တော်တည်တည်ငြိမ်ငြိမ်ပြောရက်ကလေးတွေပဲခက်ခက်တန်တာမရှိကြပါဘူးသူတို့အတွက်ကျွန်တော်တို့ယုံနာတဲ့တာတခြားဟာကြီးပေါ့လေကျွန်တော်လုံတင်တာပေါ့လွတ်တော်ကိုယ်စားလှယ်ရအတိုက်ခံခံရတယ်ဆိုလို့ရှိရင်ဒါကရာဇဝမှုလည်းဖြစ်တယ်နောက်ရည်ကြီးမှုရလည်းမကောင်းဘူးပေါ့ဗျာနောက်ပြီးတော့ဒီမှာသူတရားလွတ်ပလိုက်တဲ့လူတွေထဲမှာလူစုလူမိုက်တွေအများကြီးပါတာကိုသူရမှာတော့တာဝန်ရှိသူမလဲတိုင်းပြုတ်ချောက်တဲ့လူမှာတာဝန်ရှိသူပဲမရှိဘူးလို့ညင်လို့လည်းမရဘူးမသိဘူးလည်းပြောလို့ဗျာမသိဘူးလို့ဆိုလို့ရှိရင်တိုင်းအစိုးရမလုံးနဲ့တိုင်းရင်သာကောင်းဆောင်တရားနဲ့တိုင်းရင်သာကိုယ်စားလှယ်လွတ်တော်တွေအနေနဲ့တော့ဒီလိုပြုမှုတွေကိုကန့်ကွက်ပါတယ်ကျွန်တော်တို့က
အခုလိုပြည်သူလွတ်တော်ကိုယ်စားလှယ်ဦးနိုင်ငံလင်းတိုက်ခိုက်ခံရပြီးစေယုံတင်ထားတဲ့အတွက်သူ့အတွက်ကျမ်းမာရေးနဲ့ကုသခွင့်တွေကိုလွှတ်တော်ကဆောင်ရွက်ပေးမှာဖြစ်တယ်လို့သူနဲ့ပတ်သက်ပြီးစေကုသနေတဲ့အခြေအနေတွေဥပဒေကြောင်းအရအရင်းယူနေတဲ့အခြေအနေကိုလည်းပြည်သူ့လွှတ်တော်ကနေမျက်ချင်မပြတ်စောင့်ကြည့်နေမှာဖြစ်တယ်ဆိုတဲ့အကြောင်းလွှတ်တော်ရုံးကပြောဆိုလိုက်တယ်လို့ NLD ကိုယ်စားလှယ်တဦးဖြစ်တဲ့ဦးမင်းသူကပြောပြပါဗျာ
။ဒီနေ့မနေ့ဆယ်နေ့မှာကျွန်တော်ပြည်သူ့လွှတ်တော်ဥက္ကဋ္ဌရုံးနဲ့ဒီပြည်သူ့လွှတ်တော်အညွန့်ကြားရေးမှူးချုပ်တယောက်တာဝန်ခံထားတဲ့ရုံးကိုအပိုင်းမှာတင်ပို့ပါတယ်။လွှတ်တော်ဥက္ကဋ္ဌကြီးဟာမနေ့ကရင်ပြီးထွက်သွားတယ်ဆိုတဲ့အကြောင်းကြောင့်ဒါလွတ်တော်ရုံအကြီးကဲတယောက်ဖြစ်နေတဲ့ဒီလွတ်တော်ရုံညွန်ကြားရေးမှူးချုပ်ဦးတင်ဝင်းအောင်နဲ့တွေ့ရပါတယ်ဦးတင်ဝင်းအောင်ကလည်းတွေ့ချင်းပါပဲဒီကိစ္စကျွန်တော်တို့လည်းကြားပါတယ်သူစိတ်မကောင်းပါဘူးပြီးတော့မနေ့ကညပိုင်းကစာပြီးမှပေါ့လေတရင်တွေတက်လာတဲ့အတွက်ဥက္ကဋ္ဌကြီးကလည်းဒီနေ့မနေ့မှဒီတရင်ကိုသိသွားပါတယ်ပေါ့လေသိသွားပြီးမှသူလည်းသူစိတ်မကောင်းဆိုတဲ့အကြောင်းပြောပါတယ်အဲ့ဒါနဲ့ပတ်သက်မှာလွတ်တော်ရုံကချက်ချင်းပဲအထူးသဖြင့်ကြားမရေးအရာပေါ့လေဒီတောင်းလျှောက်မှုမှာနိုင်ငံတော်ကလည်းမလွတ်တော်ဘူးလေဒီတာဝန်ထားရတဲ့အပိုင်းရှိတဲ့အတွက်ဒီကံရတွေဖြစ်ပျက်ပုံတွေစိုးရိမ်ရတဲ့အခြေအနေရှိမရှိဆိုတာကိုချက်ချင်းရမို့စေဟိုကြီးနဲ့တိုက်ရိုက်ဆက်တွေ့မြင်မြန်ပြီးမှဒုအတာတွေဆောင်ရွက်ပေးဖို့သိပေးတယ်ပေါ့အဲ့လိုပြောပြပါတယ်အထူးသဖြင့်ကိုနိုင်ငံလည်းအတဲ့အနေတော့မစိုးရိမ်ရဘူးတို့တော့လက်သားနဲ့ခြောက်ပြတ်သွားတာရယ်အုတ်ခေါင်းကုန်ကဓာတ်နဲ့ခုတ်တဲ့နေရာမှာဒီအုတ်ခေါင်း UMF ကတော့အတွင်းနဲ့မရောက်ဘူးဆိုတဲ့အကြောင်းရယ်နောက်တစ်ခါလက်မောင်းတစ်ဖက်မှာအာယုံကျော်ထိသွားနိုင်တဲ့အနေထားမျိုးရှိတယ်တက်ဆိုင်ရာဌာနတွေပေါ့လေဥစားယူကျော်တို့အဲ့ဒီမှာတွေအကုန်လုံးဆက်လက်ကူတာဖို့ဒုတဲ့အကြောင်းတွေဆင်းဟူအုပ်ကြီးကနေမှပြန်ကြားလာတဲ့အကြောင်းကျွန်တော်တို့အသိပေးပါတယ်အဲ့ဒါနဲ့ပတ်သက်မှာဒီတက်ဆိုင်ရာဒီဆက်ကူတာမှုတွေနောက်အခြေအနေတွေကိုစဉ်ဆက်မပြဒနေပြင်းပြနေတဲ့အကြောင်းဒလီဒရာပြန်ဖြေကြားပြပါတယ
်ဒါကတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနိုင်ငံလင်းတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးလွှတ်တော်ဘက်ကအမြင်နေနဲ့ဥပဒေကြောင်းအရသုံးသက်ချက်တွေနားဆင်ကြရတာပါခင်ဗျာ